မေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့ရက်ပိုင်းတွင်ကိုဗစ်ရောဂါကူးစက်မှုတိတိတော်တာပြန်တိုးလာတာဟာအထူးသဖြင့်တော့အသက်35နှစ်အောက်လူငယ်တွေကြားနှာခေါင်းစည်းတက်ရမယ်ခက်ခွက်ခွာနေရမယ်ဆိုတဲ့ရောဂါတားဆီးရေးဆိုင်ရာသတိပေးချက်တွေကိုလိုက်နာမှုမရှိတာကြောင့်လို့ဆိုပြီးဒုသမရမိုက်ဖန့်စ်ကတင်းငွေတွေကပြစ်တင်ဝေဖန်လိုက်ပါတယ်ဒီအချက်ကညင်လို့မရကြောင်း CBS ရုပ်သံသတင်းဌာနရဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာဖန့်စ်ကပြောကြားသွားတာပါအမေရိကန်မှာတနည်းကိုလူ9သိန်းယောဂပိုးရှိမရှိစစ်ဆေးပေးနေပြီးစီးပွားရေးလုပ်ငန်းတွေပြန်ဖွင့်နေချိန်မှာပြည်ထောင်စုအဆင့်တတ်မှတ်ထားတဲ့သတိပေးချက်တွေကိုအမေရိကန်လူငယ်တွေကြားမလိုက်နာကြဘူးလို့သူကပြောသွားတာပါပြီးခဲ့တဲ့ရက်ပိုင်းတွင်တောင်ပိုင်းဖလော်ရီဒါ၊တက္ကဆက်၊အရီဇိုနာပြည်နယ်တွေမှာကူးစက်မှုတိတိတော်တော်တိုးခဲ့တာဖြစ်ပါတယ်။ဒါကြောင့်လာမယ့်သတင်းပတ်တဲ့ဖလော်ရီဒါနဲ့အရီဇိုနာပြည်နယ်တွေကိုသွားရောက်ဖို့ရှိတဲ့သူ့ရဲ့နိုင်ငံရေးခီးစဉ်တွေကိုဖျက်သိမ်းခဲ့ကြောင်းဒုသမရဖန့်စ်ကပြောကြားပါတယ်ခင်ဗျာ။